ရှမ်းပြည်နယ်မြောက်ပိုင်းလာရှိုမြို့ကရန်တိုင်းအောင်ဖရားရဲ့အနီးဝန်းကျင်မှာတကြံအကျိုးနဲ့နေလေပိုင်းတော့ကဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာတော့တေဆုံးသူနဲ့ဒဏ်ရာရသူတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အခုပေါက်ကွဲမှုဖြစ်တဲ့နေရာဟာလာရှိုမြို့ရဲ့ဗဟိုမန်တပ်ရှိတဲ့နေရာနဲ့လည်းနီးတယ်လို့ဆိုပါတယ်။ဒီအကြောင်းသတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ရန်တိုင်းအောင်ဖရားအနီးမှာဒီကနေ့တကြံအကျိုးနှစ်နေ့လည်17နာရီခွဲဝန်းကျင်အချိန်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။အဲဒီပောက်ကွဲမှုကြောင့်ယင်တချို့နဲ့ဆိုင်ကယ်တွေလည်းပျက်စီးခဲ့ပြီးသေဆုံးသူနဲ့ဒဏ်ရာရသူတွေရှိခဲ့တယ်လို့လာရှိုးမြို့ဒေသခံတူဦးကပြောပါတယ
်။အပေါ်လမ်းဘေးမှာရန်တိုင်းအောင်ဘက်ကိုအချင်းနဲ့ကျွန်တော်တို့ဒီဘက်ကာညာနတ်ဘက်ကိုတွာလမ်းစုံလေးပေါ့ဖြစ်ခဲ့အချိန်က15-20လောက်မှာလောလောဆယ်အကျန်းတိရတာတော့၄ဦးရတော့ဆုံးသွားတယ်ဆယ်ဦးကတော့ဒဏ်ရာရပေါ့အချင်းကအဲ့နာအခုတော့လောလောဆယ်ရေတဲနဲ့အဲ့ရာရှင်းနေကြတာပဲ
ပောက်ကွဲမှုဖြစ်တဲ့နေရာကတကြံဗဟိုမန္တရဲ့အနီးမှာရှိနေတယ်လို့သိရပါတယ်ပောက်ကွဲမှုဖြစ်ပြီးသေဆုံးသူတွေနဲ့ဒဏ်ရာရသူတွေကိုကယ်ဆယ်ရေးပရဟိတယင်တွေနဲ့တည်ယူနေပြီးအဲ့ဒီနားမှာစစ်ဆေးတာတွေလည်းလုပ်နေတယ်လို့ပြောပါတယ်လာရှိုမြို့မှာဒီကနေ့တကြံအကြိုနေ့မှာတော့မြို့ပေါ်မှာရေကစားသူမတွေ့ရဘူးလို့ဒေသခံတဦးကပြောပါတယ်
ဒီကနားအဲ့အလိုတော့တိတ်မရှိပါဘူးဗျာအဲ့ဟိုဟာမန္တပ်တော်ရှိမှာပေါ့နော်ကလေးယူသွားလဲကြတာမြို့ထဲကတော့မရှိပါဘူးနဲပါတ
ယ်တကြံအကြိုနေ့လာရှုမြို့ကဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့ဘယ်အဖွဲ့ကလှုပ်ဆောင်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးရန်တိုင်းအောင်ဖျားအဝင်မုတ်ဦးရှိမှာရပ်ထားတဲ့ယင်တစည်းကနေပေါက်ကွဲမှုစခဲ့တယ်လို့ပြောဆိုတာတွေရှိပေမဲ့ VOA အနေနဲ့တိကျအတိမပြုတ်နိုင်သေးပါဘူးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလကစလို့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့အတူနောက်ဆက်တွဲအကြမ်းဖက်တိုက်ခတ်မှုတွေမကြာခဏပောက်ကွဲမှုတွေဖြစ်ပေါ်နေတာပါ။ဒါပေမဲ့လည်းစစ်ကောင်စီကသူ့လက်ထက်မှာတိုင်းပြည်တည်ငြိမ်မှုရှိတယ်ဆိုတာကိုပြသလိုတဲ့ဆန္ဒနဲ့ဒီနှစ်တကြံပွဲကိုစီကားစွာကျင်းပနိုင်မှုစီစဉ်နေပေမဲ့တစ်ဖက်မှာလည်းလတ်တလောတိုင်းပြည်မှာကြုံတွေ့ရင်ဆိုင်နေရတဲ့အခြေအနေတွေကြောင့်စစ်ကောင်စီကျင်းပတဲ့အတာတကြံပွဲကိုတပိတ်မောက်ကြဖို့လုံဆောင်မှုတွေလည်းရှိနေပါတယ်။ဒီကနေ့ကြောက်တဲ့အတာတကြံအကျိုးနဲ့မှာတော့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်နေရာအတော်များများမှာတကြံပွဲကိုဆင်နွှဲသူတွေမရှိသလောက်နေပါတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ